ဇန်နဝါရီလကုန်ပိုင်းမှာကျင်းပမဲ့21ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်ရေးအတွက်ရှမ်းမြို့သားနိုင်ငံရေးဆွေးနွေးပွဲအကျိုးအဖြစ်လူမှုတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေတာကိုရှမ်းပြည်နယ်အစိုးရနဲ့တပ်မတော်ကတားဆီးပိတ်ပင်နေတာကြောင့်ဒီဆွေးနွေးပွဲတွေကိုရပ်ဆိုင်လိုက်တဲ့အကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်ရှမ်းပြည်နယ်အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွေ့ဆုံပွဲတွေကိုအရင်ကခွင့်ပြုထားပေမဲ့တပ်မတော်ကတားဆီးလာနေတဲ့နောက်ပိုင်းမှာအရင်ကအစိုးရကခွင့်ပြုစာထုတ်ပေးပြီးသားကိုတော့လွှမ်းမိုးပယ်ဖျက်ပုံစံထုတ်ပြီးပြန်လည်ပိတ်ပင်ခဲ့တာဖြစ်တဲ့အကြောင်းအစုံလင်ကိုထိုင်းအခြေစိုက်ပြီးသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
ရှမ်းပြည်နယ်တွင်ဂျူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွေ့ဆုံပွဲကိုကျင်းပဖို့ကြိုးစားခဲ့ရမှာတပ်မတော်နဲ့ရှမ်းပြည်နယ်ဆိုရဘက်ကတားမြစ်မှုတွေရှိနေခဲ့ပါတယ်ဒါကြောင့်မို့လူသူသိသိပွဲကျင်းပဖို့စီစဉ်ထားတာကိုရက်ဆိုင်လိုက်ပြီးလို့ SNLD တွဲဖက်တွင်မှုဆိုင်းကျော်ညို့ကပြောပါတယ
်မန္တလေးရဲ့တောက်မဲရဲ့တာမီရဲ့ဟောကကျွန်တော်တို့ဖို့ကျန်တဲ့နေရာတွေသားတာပေါ့ဗျာဒီတစ်ခေါက်သားတာကတော့ဖြင့်တမတော်တွေမဟုတ်တော့ပါဘူးသိုးရကလည်းသူခွင့်ပြုပါတယ်ဆိုတော့ထုတ်ပြီးသားစာကိုပြန်ပြီးတော့လွမ်းမိုးပယ်ဖြစ်တယ်ဆိုတဲ့ပုံစံနဲ့နောက်စာတစ်ဆောင်ထုတ်တယ်ပေါ့ဗျာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူသူသိသိပွဲတွေကျင်းပရမှာဝိုင်းဝကူညီဖို့ရှမ်းပြည်နယ်အစိုးရအနေနဲ့ဒီဇင်ဘာလ19ရက်နေ့မှာစာထုတ်ဝေခဲ့ပြီးပေမဲ့တမတော်ဘက်ကတားဆီးပိတ်ပင်ခဲ့ပြီးနောက်ပိုင်းထုတ်ပြီးသားစာကိုလွှမ်းမိုးပယ်ဖြတ်တဲ့အနေနဲ့တမထားတဲ့လင်ကင်းမြို့မှာသာကျင်းပဖို့နဲ့လင်ကင်းမြို့ကလွှဲပြီးကြံတဲ့နေရာတွေမှာကျင်းပတာကိုခွင့်ပြုရအောင်ပြည်နယ်အစိုးရကလည်းဒီဇင်ဘာ22ရက်နေ့မှာစာထပ်မံထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မို့လူစုဆွေးနွေးပွဲကျင်းပဖို့ကြံနေတဲ့ကာလီတောင်ကြီးကြောက်မဲနဲ့မန္တလေးပွဲတွေကို CSSU ကရှမ်းပြည်ညူရီကော်မတီဘက်ကနေဖြတ်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ဆိုရဖွဲ့အနေနဲ့ဖွေးပြူပြည်သားနေသားကနေပြန်လည်ပိတ်ပင်လာတဲ့ကျောင်းရင်းကိုနားမလည်နိုင်ဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSS တောင်ကြီးမြို့ဆက်ဆံရေးရုံးတာဝန်ခံဇူပူမူကြီးဆိုင်ဦးကပြောပါတယ်
။ကျောင်းရင်းတော့ကျွန်တော်တို့ကမသိရပါဘူးကြာ။ကျွန်တော်တို့ကျန်တဲ့မြို့တွေကိုဟောလာပိတ်တယ်။တောင်မဲမှာစီစဉ်နေတဲ့ဝန်လည်းဟောဆက်မလို့ပြုစုရတာလာပိတ်ပါရှိတယ်။ကျွန်တော်ဒီအကျိုးကိုတော့ရက်လိုက်တာပြီးကျန်တဲ့မြို့လေးမြို့လောက်၄နေရာလောက်ပေါ့ကျန်နေတယ်ပေါ့နော်။
တနင်္ဂနွေနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာနိုင်ငံရေးဆွေးနွေးပွဲကျူလူစုသိသိပွဲလှုပ်ဆောင်ဖို့သတ်မတော်ကနေတားဆီးလာတဲ့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေဖလွတ်တော်ကိုယ်စားလှယ်တွေနဲ့လူစုသိသိပွဲဖြစ်ပြောင်းလဲလုပ်ကံရတယ်လို့ SNLD တွဲဖက်သွင်းမှုစိုင်းကျော်ညို့ကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဖိတ်ထားတဲ့ဒီလူတွေကပြိုဖိတ်ထားပြီးသားဆိုတော့ကြောင်မဲမှာကျတော့နောင်ချိုဒီဘောကမုံမိတ်တို့မုံကုတ်တို့ကလည်းလာကြတာပေါ့။အထူးဆိုရကျွန်တော်တို့လူတော်ကိုယ်စားလှယ်က SNLD ရောက်မှပေါ်ပြီးတော့လူစုကိုရှင်းပြတာပေါ့ဗျာ။လူစုနဲ့တွေ့ဆုံပွဲပေါ့
ဒီလိုလှုပ်တော့ကိုယ်စလဲတဲ့နဲ့လူစုသိဆုံဝဲဖြစ်ကျင်းပလိုက်တာကိုတော့တပ်မတော်ဘက်ကသာစီနှောက်ချက်တာမျိုးမရှိဘူးလို့သူကဆိုပါတယ်ရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျူလူစုသိဆုံပွဲကိုအခုလ18ရက်နေ့ကပင်လုံမြို့မှာစတင်ကျင်းပခဲ့ရမှာတပ်မတော်ဘက်ကစတင်တားမြစ်မှုတွေရှိလာပြီးဒီဇင်ဘာ23ရက်နေ့မှာလည်းလာရှူသာချီလေးမြို့နယ်မှာကျင်းပခဲ့တဲ့အကျိုးဆွေးနွေးပွဲမှာတော့နေမြေခံတပ်မတော်ကနေသာစီပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့သနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GNCM မှာရှမ်းလူမျိုးစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေဝေရောက်ညှိနှိုင်းမှုကြောင့်လင်းခင်းမြို့မှာကျင်းပသွားဖို့သဘောတူညီခဲ့ကြပါတယ်။ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီတွေအနေနဲ့ကတော့မြို့တော်တောင်ကြီးတမမဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့လည်းတပ်မတော်ဘက်ကသဘောမတူခဲ့ပါဘူးအကျိုးဆွေးနွေးပွဲတွေတားဆီးခံရတာဟာပြည်သူလူထုရဲ့ပူပေါင်းပါဝင်မှုကိုမလိုလားတဲ့သဘောဆောင်နေလို့ဆိုင်းကျော်ညို့ကပြောပါတယ်ဇန်နဝါရီလအကုန်မှာကျင်းပဖို့ရည်ရထားတဲ့23ရာစုပင်လုံတတိယကြိမ်ညီလာခံမှာရှမ်းပြည်နယ်သွေးမှာရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကနေဆွဲရှိလာမဲ့ဆုံးဖြတ်ချက်တွေကိုတင်ပြဆွေးနွေးရမှာဖြစ်ပါတယ်ခင်ဗျာ